မြန်မာနိုင်ငံရခိုင်ပြည်နယ်ကအခြေအနေကိုအကြမ်းဖက်နီလန်းတွေနဲ့ဖြည့်ရှင်းလို့မရနိုင်ဘူးလို့တူရကီနိုင်ငံကပြောပြီးကြာသပတေးညပိုင်းမှာဆက်ဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုပြစ်တင်ရှုတ်ချလိုက်ပါတယ်။တူရကီနိုင်ငံရဲ့ဌာနရဲ့စင်နေထုတ်ပြန်ချက်တစ်ခုထဲမှာအဲ့လိုပြစ်တင်ရှုတ်ချထားတာပါ။တိုက်ခိုက်မှုတွေကြောင့်ဆိုရင်လည်းအကြောင်းနဲ့နောက်ထပ်လူသားပေးထုတ်ကဆိုင်ရာအကြက်တဲစီဥတီသွားစီနိုင်တဲ့တင်းမာမှုတွေပိုတိုးလာစေမယ့်လိုရမျိုးတွေကိုရှောင်ရှားဖို့လည်းမြန်မာဆွေရကိုတိုက်တွန်းထားပါတယ်။ကုလသမဂ္ဂဒေမှုချုပ်ဟောင်းကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ပြည်ဆိုင်ရာအကြံပေးကော်မရှင်ရဲ့စီရင်ခံစာထုတ်ပြန်တဲ့အချိန်မှာအခုလိုတိုက်ခိုက်မှုတွေဖြစ်လာတဲ့အပေါ်ဝန်ထမ်းမိတဲ့အကြောင်းလဲတူရကီနိုင်ငံရဲ့ဌာနကပြောပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့ပြီးခဲ့တဲ့ရက်ပိုင်းတွေကလည်းအမေရိကန်ပြည်ထောင်စုနဲ့ကုလသမဂ္ဂတို့ကပြစ်တင်ရှုတ်ချထားကြပါတယ်။လက်ရှိအချိန်ဒီတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာအခြေအနေတွေတည်ငြိမ်မှုမရှိသေးပဲဒေသခံတွေကြားစိုးရိမ်ထိတ်လန့်နေကြသေးပါ။တိုက်ခိုက်မှုတွေကြောင့်စစ်သားတအူရဲတပ်ဖွဲ့ဝင်10ဦးလူမှုကြီးကြပ်ရေးရာရှိတအူစုစုပေါင်း12ဦးသေဆုံးပြီးအကြမ်းဖက်သမား89ဦးသေဆုံးပြီးတော့15ဦးဒဏ်ရာရတယ်လို့စစ်အုပ်ဘက်ကသတင်းထုတ်ပြန်ထားပါတယ်။အကြမ်းဖက်သမား2ဦးကိုအရှင်ဖမ်းမိတယ်လို့လည်းသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။